ဆမ်းပြည်နယ်တွင်မှာမြန်မာစစ်တပ်ရဲ့လူအခွင့်ရေးချိုးဖောက်မှုတံဒေသခံပြည်သူတွေခံရတာကိုဆမ်းပြည်နယ်အစိုးရကိုတိုင်ကြားခဲ့ပေမဲ့ထိရောက်တဲ့အရေးယူမှုမရှိတဲ့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ထံကိုအကြောင်းကြားစာပေးပို့ပြီးဖြေရှင်းပေးဖို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်နဲ့ရန်ကုန်ကချင်ငင်းငင်းကွန်ရက်တို့ပူးပေါင်းတောင်းဆိုလိုက်ကြပါတယ်။ကချင်စေတနာဝန်ထမ်းဆရာမလေးနှစ်ဦးအသက်ခံရတဲ့နေကစားလို့၄ရက်၄၅ရက်တာကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်အနီးတဝိုက်ဖြစ်ပျက်ခဲ့တဲ့လူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့လူအခွင့်ရေးလှုပ်ရှားသူတွေကရန်ကုန်မြို့မှာဒီကနေ့သတင်းစာရှင်းလင်းပွဲကျင်းပခဲ့တာပါ။အပြည့်စုံကိုမဆုမွန်ကပြောပြပါမယ်။
ဟုတ်ကဲ့ပါဆမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ပန်းစန်းချူကုန်းမြို့နယ်ကောင်းခါရွာမှာကချင်နှစ်ချင်းခရိုင်အသင်းချုပ် KBC ကစေတနာဝန်ထမ်းဖြစ်တဲ့တာဝန်ထမ်းဆောင်နေတဲ့ကျောင်းဆရာမနှစ်ဦးကိုဖေဖော်ဝါရီလ19ရက်နေ့ညတကောင်ရံလောက်မှာအမည်မသိသူတွေကအာဓမပြုကျင့်တပ်ဖြတ်ခဲ့တဲ့ရက်ကနေစလို့45ရက်တာကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်အနီးတဝိုက်မှာဒေသခံပြည်သူတွေကြုံတွေ့နေရတဲ့လူခွေရေးချိုးပေါက်ခံရမှုတွေကိုလူခွေရေးလှုပ်ရှားသူတွေကမှတ်တမ်းယူစစ်တမ်းကောက်ခဲ့ကြတာဖြစ်ပါတယ်ဒီလိုမျိုးဒေသခံတွေလူခွေရေးချိုးဖောက်ခံရပါတယ်ဆိုတော့ကိုရှမ်းပြည်နယ်အစိုးရအဖွဲ့ကိုအကြောင်းကြားခဲ့ပေမဲ့ထိရောက်တဲ့အရေးယူမှုမရှိတဲ့အတွက်နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တိရှိစေဖို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်နဲ့ရန်ကုန်ကချင်ငြိမ်းချမ်းရေးကွန်ရက်တို့ကပူးပေါင်းပြီးတော့စာပေးပို့တောင်းဆိုလိုက်တယ်လို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်ကကိုအိုင်ဇက်အောင်က VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။သမ
္မတဦးသိန်းစိန်နဲ့ကျွန်တော်တို့ကောက်ကေးစီစီချုပ်မြောင်းနယ်ကိုတည်သူတွေရဲ့လိုလားချက်အဆက်ဆုံးချက်နဲ့တင်ပြထားတာရှိပါတယ်ညာပထမဆုံးအချက်အနေနဲ့ကတော့ကျွန်တော်ပြည်သူတွေနေတဲ့ကြီးရွာရက်ွက်မြို့တွေမှာတိုက်ပွဲမဖြစ်ပွားအောင်တကယ်လို့များမလွဲမချောင်တာဖြစ်ပွားခဲ့နေတယ်ကျွန်တော်ပြည်သူတွေရဲ့အဆက်အိုးအိမ်စီစီကိုကောက်ွယ်ပေးရအောင်ဆိုမှအဲ့ဒါအချက်တစ်ချက်ဖြစ်တယ်နောက်ဒုတိယအချက်အနေနဲ့ကတော့ပြည်သူပြည်သားတွေကိုညှဉ်းပန်းနေဆက်မှုနောက်ပြီးအမျိုးသမီးအပေါ်အတန်းဖက်မှုတွေကိုကျွန်တော်မကြည့်လို့ဘူးနောက်ပြီးနံပါတ်3အချက်အနေနဲ့ကတော့ပြည်သူတွေရဲ့ပြည်စီရင်ငင်သွားမှုနောက်ပြီးညှဉ်းပန်းနေဆက်မှုတွေကိုကျွန်တော်တရားဥပဒေအတိုင်းစူရနဲ့သမ္မတဦးသိန်းစင်နဲ့ပို့ချုပ်မှုကြီးမြင်းအောင်နိုင်ကိုကျွန်တော်ကအဲ့ဒီအချက်၃ချက်နဲ့ကျွန်တော်ပြည်သူတွေကိုလာတဲ့အချက်ကိုပြင်ပြတာဖြစ်ပါတယ်ခင်ဗျာ
ဒေသခံတွေကြုံတွေ့နေရတဲ့ဖန်စီတက်ဖြတ်ခံရမှုပစ္စည်းအတင်းအဓမ္မယူငင်မှုအနိုင်ကျင့်စော်ကားမှုအပါအဝင်လူခေရီချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့လည်းရှမ်းပြည်နယ်ကချင်မျိုးသားလုံးဆိုင်ရာကွန်ရက်တာဝန်ခံကရှင်းပြပါတယ်
ကျွန်တော်55ရက်အတွင်းပေါ့19ရက်3လ2015ရက်ကနေ3ရက်3လ2015ထိကျွန်တော်ဒီ55ရက်အတွင်းမှာကျွန်တော်ဖြစ်ဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းကလူခေရီချိုးဖောက်ခံရမှုတွေကိုတင်ပြဆင်ပြပါတယ်ဗျာလူခေရီချိုးဖောက်မှု10မျိုးကိုကျွန်တော်တင်ပြပါတယ်အဲဒီခုကျတော့ကျွန်တော်တို့ဒီပြည်သူတွေရဲ့ပစ္စည်းယူငင်မှုအတမယူငင်မှုပေါ့နောက်တစ်ခုကြတော့ဗျာမတာဖန်ဆင်းမှုဗျာမတာပြစ်ခတ်မှုမသိမ်းမှုနောက်ပြောဒီအမျိုးသမီးပေါ်တင်ပိုင်းဆိုင်ရာတန်ဖက်မှုနောက်ပြောဖော်တာစမှုအဲ့အရာတွေကိုကျွန်တော်အကြီးကဲထားပြီးပြောပြတာဖြစ်ပါတယ်ခင်ဗျာ
ရှမ်းပြည်နယ်တွင်မြန်မာစစ်တပ်ဘက်ကစစ်ကြောင်းချီရလမ်းတစ်လျှောက်နဲ့စစ်စခန်းချရာအနီးတစ်ဝိုက်ကကျေးရွာတွေတဲ့ဝင်းရောက်ဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့လဲကိုအိုင်ဇက်အောင်ကအခုလိုပြောပြပါတယ
်တမတော်စစ်ကြောင်းတွေချီတက်လာရင်ကျွန်တော်လက်နက်ကင်အုပ်စုတွေကပုံခဲတက်ခိုက်တယ်အဲ့ဒီအချိန်မှာတမတော်ကနေပြီးတော့ကားပေါ်ကနေဆင်းပြီးတော့ကြေးရွာမှာရှိရဲလူအိမ်နေအိမ်ခြေတွေနောက်ပြီးတော့ကလေးနေရှိရဲနေရာတွေကိုလောကအမြောက်ကြီးနဲ့ပစ်တယ်နောက်ပြီးတော့တနက်ငယ်တွေနဲ့ပစ်တယ်ဟုတ်ကဲ့ကျွန်တော်မူစေခရိုင်တင်မကောက်ဗျာမြို့နယ်လေးမြို့နယ်လောက်ဖြစ်ပါတယ်တခုကနမ်တူမြို့နယ်နောက်ပြီးတော့တိန်ညီမြို့နယ်နောက်ပြီးတော့ကခိုင်မြို့နယ်နောက်ပြီးတော့မူစေမြို့နယ်ပေါ့အဲ့ဒီမြို့နယ်လေးခုမှာတော့အတိအကျဖြစ်ပေါ်တဲ့ဆိုတာကျွန်တော်လောက်ကဲဘက်မှာတမတော်ကစစ်ကြောင်းချီတဲ့အချိန်မှာအဲ့ဒီမှာဖြတ်သွားတဲ့စစ်ကြောင်းဖြတ်သွားတဲ့ရွာတွေမှာဖြစ်တတ်တာဖြစ်ပါတယ
်ရှမ်းပြည်နယ်တွင်လူခေချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့ရှမ်းပြည်နယ်အစိုးရအဖွဲ့အပါအဝင်ပြည်နယ်အစိုးရအဆင့်ဆင့်တာဝန်ရှိတဲ့သူတွေကိုတင်ပြအစီရင်ခံပေမဲ့လို့အကြောင်းပြန်ကြားမှုမရှိတဲ့အတွက်အခုလိုမျိုးနိုင်ငံတော်သမ္မတနဲ့ကာကွယ်ရေးဦးစီးချုပ်ထံအထိစာပေးပို့တင်ပြသလိုပြည်သူနဲ့သတင်းမီဒီယာတွေသိရှိနိုင်အောင်လည်းအစီရင်ခံတင်ပြရတာဖြစ်တယ်လို့ရှမ်းပြည်နယ်ကချင်အမျိုးသားလုံးဆိုင်ရာကွန်ရက်ကဆိုပါတယ်ဒီလိုမျိုးတိုင်းရင်းဒေသကလူခွေရေးချိုးဖောက်ခံရမှုတွေကိုနိုင်ငံတော်အစိုးရအနေနဲ့အရေးတကြီးကင်တွေဖြေရှင်းပေးဖို့လူခွေရေးလှုပ်ရှားသူတွေကတောင်းဆိုနေတယ်လို့ပဲကချင်ဆရာမနှဦးအာဓမပြုကျင့်အသက်ခံရမှုအပါအဝင်ကချင်ပြည်နယ်တွင်ဖြစ်နေတဲ့လူခွေရေးချိုးဖောက်မှုတွေကိုစုံစမ်းအရေးယူပေးရေးမြမအစိုးရကိုအမေရိကန်အစိုးရအနေနဲ့ဖိအားပေးဖို့ကချင် Alliance လို့ခေါ်တဲ့ကချင်မဟာမိတ်အဖွဲ့ကတောင်းဆိုခဲ့တဲ့အတွက်လည်းအမေရိကန်အစိုးရဘက်ကနေမြမအစိုးရကိုဒီလိုလူခွေရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့တရားမျှတမှုရှိရှိနဲ့ပွင့်လင်းမြင်သာစွာဆောင်ရွက်ပါလို့ဖိအားပေးတိုက်တွန်းနေချိန်လည်းဖြစ်ပါတယ် ကချင်ဆီယမ်မနဦးတပ်ဖြတ်တဲ့အမှုကိုဖော်ထုတ်နိုင်မှုအတွက်လည်းပန်းဆိုင်ကျူကုံမြို့နယ်ခွဲကအုတ်ချုံရည်မှုမြို့နယ်ရဲတပ်ဖွဲ့ပြည်သူ့စစ်အဖွဲ့တွေနဲ့မူဆယ်ကကချင်နှစ်ချင်းခရီးယန်အတင်းတော်တို့ကတာဝန်ရှိသူတွေပူးပေါင်းစစ်ဆေးမှုတွေပြုလုပ်နေပေမဲ့လို့အခုချိန်ထိတော့တရားခံဖော်ထုတ်နိုင်ခြင်းမရှိသေးပါဘူးရှင်။